တရုတ်တမတော်ရှိကျင်းတင်ဟာဒီလ18ရက်နေ့မှာမြန်မာနိုင်ငံကိုလာရောက်มาဖြစ်တဲ့အကြောင်းစီးပွားရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကဒီကနေ့အတည်ပြုပါတယ်တရုတ်တမတော်ထီးစင်မှာစီးပွားရေးဆိုင်ရာနှစ်နိုင်ငံသဘောတူစာချုပ်တွေလည်းလက်မှတ်ရေးထိုးဖို့ရှိပါတယ်ဗီဒီယိုမြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ပြည်သူ့တမရရှိချင်းတဲ့မြန်မာနိုင်ငံကိုလာရောက်မဲ့တင်းဟာပြီးခဲ့တဲ့ရက်တော်ကြာတည်းကထွက်ပေါ်နေတာဖြစ်ပြီးဒီကနေ့မှမှအစိုးရတာဝန်ရှိသူတဦးကအတည်ပြုပြောကြားလိုက်တာပါပြည်သူ့တမရရဲ့ခီးစဉ်နဲ့ပတ်သက်ပြီးစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာတန်းမြင့်ကအခုလိုအတည်ပြုပြောကြားပါတယ
်ပြည်သူ့တမရရှိနဲ့ဖွဲ့ဒါမြန်မာဘုရောက်မယ်ပေါ့လူကြီးတွေရောက်ရင်တော့ပြန်လာနားလည်းမစာချုပ်ကတော့ထိုးကြတာပေါ့လေသူကြီးညာပါလိမ့်မယ်ဟိုတော့ဟိုဒီစီဝိုင်းအပြန်လာပူပေါင်းဆောင်နားလည်မှုဒါကတော့ဟိုဒီနေ့မြန်မာလည်းနဲ့ကြည့်ကြည့်ရင်းနေရှိတဲ့ခါကျတော့လုံလောက်နဲ့အပြန်လာတော့တော့ဒါကွန်ပျူတာနဲ့ယင်းနေစာချုပ်တွေကတော့အစင်လာထိုးကြမှာပေါ့လေဒီကြည့်ရတော့ခါကျတော့အားလုံးကတော့ကောင်းတဲ့အရာတွေပါပဲနေဒီဥပ္ပဒါကအင်္ဂါတို့ကွန်ပျူတာဝရမှာသူရဲ့ဒီအခုတွေအဲဒီစံတမတိရသာကိစ္စတိုင်းရှိပါတယ်ဒါတော့ကွန်ပျူတာကတော့ကျုပ်တက်လာမယ်အလားလာရှိပါတယ်
ကျုပ်တမရနဲ့အဖွဲ့ဟာဒေလိဘေးရဲမှာရောက်ရှိမယ်ဆိုတာထုတ်ဖော်မပြောဆိုပေမဲ့ဒီလ18ရက်နေ့မှာလာရောက်ပြီးတင်ကြအိတ်ခီးစင်တာဖြစ်ကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်နိုင်ငံရေးလေးလာတုံးတက်သူဥမမောင်ဆိုတော့ကျုပ်တမရခီးစင်ဟာ One Road One Belt ကိုခေတ်ပိုလာမစီမံကိန်းအပါအဝင်ပင်လယ်ထွက်ပေါက်ရရှိရေးအတွက်ရည်ရွယ်တာဖြစ်နိုင်ကြောင်းတုံးတက်ပြောဆိုပါတယ်
ကျွန်တော်တို့ရေဦးရပြောမယ်ဆိုလို့ရှိရင်တရုတ်ပြည်ရဲ့တောင်ဘက်နဲ့တရုတ်ပြည်ရဲ့အနောက်ပိုင်းပြည်နယ်တွေအတွက်ပင်လယ်ထွက်ပေါက်တွေဗမာပြည်သူတို့ရထားတာလေသူတို့တကဟို OBOR တို့ဘာလို့ညာလို့သူတို့မျိုးစုံသုံးပြီးပြောတာပေါ့နော်ဆိုတော့ဒီတောင်ပိုင်းနဲ့နောက်ပိုင်းပြည်နယ်တွေပင်လယ်ထွက်ပေါက်နဲ့ပတ်သက်ပြီးတော့သူတို့ရယူကြိုးစားနေတာပါပဲကျွန်တော်တို့ကဘာအကျိုးရှိအောင်လုပ်နိုင်မလဲဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့အစိုးရကောင်းဆောင်ပိုင်းနဲ့ဆိုင်ရင်းမယ်လို့ထင်ပါတယ်
တမရရှိချင်းပင်ရဲ့မြမာပြည်ခီးစဉ်အတွင်းမှာကြောက်ဖြူအထူးစီးပွားရေးစုံတို့စီးပွားရေးစာချုပ်တွေကိုလည်းလက်မှတ်ရေးထိုးဖို့ရှိနိုင်ကြောင်းအခုလိုဆက်ပြောပါတယ
်ပထမတစ်ခုကတော့ကြောက်ဖြူ SCS နဲ့ပတ်သက်လို့ဒုတိယအဆင့်စာချုပ်လက်မှတ်ရေးထိုးနိုင်ဖွယ်ရှိတယ်လို့သုံးသပ်ရပါတယ်ဒုတိယတစ်ခုအနေနဲ့ကတော့၂၀စီးပွားရေးကုန်သွယ်ရေးစုံတွေပေါ့ခံလိုက်ပြီးလွယ်ကျယ်မှုစဲရှင်းရွှေရွာစတဲ့၂၀စီးပွားရေးကုန်သွယ်ရေးစုံတွေနဲ့ပတ်သက်တဲ့ဒီဘက်ရောဒီကျက်လက်မှတ်ထိုးဖို့ရှိတယ်လို့သုံးသပ်ယူဆပါတယ
်။အချို့တရုတ်မြန်မာဆက်ဆံရေးကိုလေးလာသုံးသပ်သူတွေကတော့နိုင်ငံအကျိုးတူကိစ္စရပ်တွေကိုတွင်းပြင်းဆောင်ရွက်ဖို့တဲ့မြန်မာနိုင်ငံဟာ ICJ လို့နိုင်ငံတကာရဲ့ PR တွေရင်ဆိုင်နေရချိန်မှာလာရောက်အားပေးတဲ့သဘောဖြစ်နိုင်ကြောင်းသုံးသပ်တာတွေလည်းရှိပါတယ်။ကျုပ်တမရရှိချင်းပင်ဟာ2009ခုနှစ်ဒုတမရတာဝန်ထမ်းဆောင်ခြင်းကလည်းမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးမြေဆုံစီမံကိန်းကိုအဓိကလက်မှတ်ရေးထိုးခဲ့တဲ့ကျုပ်ခေါင်းဆောင်လည်းဖြစ်ပါတယ်။မကြာမီလာရောက်မဲ့ခီးစဉ်ဟာကျုပ်တမရတဦးအနေနဲ့နှစ်ပေါင်း20အတွင်းမှာမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။